မြန်မာနိုင်ငံရဲ့အဖွဲ့အစည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးဒီကနေ့လူထုကိုဟောပြောခဲ့ပါတယ်။တိုင်းရင်းသားတွေဟာပြည်မနဲ့ဒဏ်ထူခွင့်ရရဖို့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အရေးကြီးတဲ့အကြောင်းကိုလည်းအဓိကထားဟောပြောခဲ့တယ်လို့ဆိုပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်သိန်ကြီးထိုက်ကပြောပြပါမယ်ရှင်
။ရှမ်းပြည်နယ်ကိုနှစ်ရက်ကြာခရီးအဖြစ်ရောက်ရှိနေတဲ့ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာတော့အခြေခံဥပဒေပြင်ဆင်ရေးတိုင်းရင်းသားတို့ဒဏ်ထူအခွင့်အရေးအတွက်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးတို့အတွက်အဓိကထားဟောပြောခဲ့တယ်လို့ရှမ်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဥက္ကဋ္ဌဒေါက်ခင်မိုးမိုးကပြောပြပါတယ်
ဒီနေ့မနေ့မှာနမ်ဆန်ကနေနမ်ဆန်မှာဘောလုံးကွေးမှာမနေ့9နာရီတိတိမှာဟောပါတယ်။နေ့လယ်ကကြတော့မိုးနှဲမြို့ဘောလုံးကွေးမှာ17နာရီခွဲမှာဟောပါတယ်။ပြည်သူလူထုရဲ့ဒီဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုလည်းဆန္ဒခံယူပါတယ်။အဲ့ဒါပြီးတော့အခု3နာရီ15မှာဒီလင်းခေးမြို့ဘောလုံးကွေးမှာဟောပြောပွဲလုပ်ပါတယ်။ပြည်သူလူထုကိုဖွဲ့စည်းပုံဥပဒေရှင်းလင်းပြီးတော့ဒီဖွဲ့စည်းပုံဥပဒေနဲ့ပတ်သက်တဲ့ဆန္ဒလည်းခံယူပါတယ်။စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုပဲဒီတိုင်းရင်းသားဒေသတွေအနေနဲ့အရေးကြီးတယ်ဒီဖက်ဒရယ်ပြည်ထောင်စုဆိုတာဒီပေါင်းစည်းရေးပေါ့နော်တိုင်းရင်းသားတွေအလုံးပေါင်းစည်းရေးစနစ်နဲ့သွားတယ်ပြည်မနဲ့ပြည်နယ်တွေရဲ့အခွင့်အရေးဟာတန်းတူဖြစ်ပါတယ်ပေါ့နော်အဲ့ဒီဟာတွေကိုဟောပြောပါတယ်နောက်ဒီပြည်မနဲ့ပြည်နယ်ရဲ့အခွင့်အရေးတွေတန်းတူရအောင်လဲဒီဒေါက်တာဆန်းစုကြည်အနေနဲ့ဖွဲ့စည်းဖို့ဥပဒေကိုပြင်ဆင်ရင်းနဲ့လှုပ်ဆောင်ပေးသွားမယ်ဆိုတာပြောပါတယ်
အတိုက်ခံကောင်းဆောင်ရဲ့ရှမ်းပြည်ခီးစဉ်အတွင်းမှာဒေသခံတွေရဲ့ကြိုဆိုမှုကရောဘလို့ရှိပါသလဲ
။အော်လာတာရဲ့ပြည်တက်ကလေမနေ့ကတော့ကျမတို့ညမိုးချုပ်ကြီးလာတာဟုတ်ကိုပဲဒီညမိုးချုပ်ကြီးမှာဟုတ်ကိုဒီလွယ်လင်းတောင်ကြားပေါ့နော်တောင်ကြားခွေကောက်လမ်းတစ်လျှောက်မှာဟုတ်ကိုမီးပုံလေးတွေနဲ့ကြိုပါတယ်။အဲနောက်ဒီနေ့လေနမ်ဆန်မှာလည်းကွင်းပြေပါတယ်။မိုးနဲ့ဒီလင်းခေအကုန်လုံးကသူတွေအပြည့်ရှံလာပါတယ်ရှင့်
ဒီကနေ့စနေနေ့မှာတော့လင်းခင်းမြို့မှာဒေါင်းဆန်းစုကြည်ညာအိတ်ရန်သားမှာဖြစ်ပြီးမနေ့ပိုင်းမှာတော့လင်းခင်းမြို့နဲ့မိုးနယ်မြို့ကဖုံတော်ကြီးအကြောင်းတွေကိုသွားရောက်ပြီးဆရာတော်တွေကိုဖူးမြော်မှာဖြစ်ပါတယ်။ဒီကနေ့တောင်ကြီးကိုသွားမှာဖြစ်ပြီးတော့အခြေခံဥပဒေပြင်ဆင်ရေးလူမှုဆန္ဒကောက်ယူဖို့အတွက်ဟောပြောပွဲကျင်းပဖို့ရှိပါတယ်။ဒါပေမဲ့တောင်ကြီးမှာကျင်းပမယ့်ဟောပြောပွဲကတော့အရင်ကစီစဉ်ထားသလိုတောင်ကြီးမိဘုံပြန်ခွင့်မှာဟောပြောခွင့်မရဘူးလို့လည်းဒေါက်ခင်မိုးမိုးကပြောပါတယ်။
ညီပေါ်ပြောပွဲအခြေအနေကကျမတို့မူလတောင်းတဲ့အဝေးယာမိဘုံမြန်ကွင်းကိုမရပါဘူးစစ်တပ်ပိုင်ကွင်းဖြစ်သွားတဲ့အတွက်ကြောင့်ဆိုပြီးမရဘူးဒါပေမဲ့အဲ့ဒီမိဘုံမြန်ကွင်းမှာပဲကျမတို့ကပြည်သူလူထုကအဲ့ဒီကိုပဲလာမယ်မိဘုံမြန်ကွင်းဘေးမှာကျမတို့ပုဂ္ဂလိကပိုင်ဟိုနေရာတစ်ခုရှိပါတယ်အဲ့ဒီနေရာကနေဒေါအောင်ဆန်းစုကြည်ဟောဖို့ကျမတို့စီစဉ်ထားပါတယ်ရှင်ပြည်သူလူထုရှိကိုဝေထားတာလည်းညနေ3နာရီမှာဟောပြောပွဲစမှာပါ
လွတ်တော်ဆွေးနွေးပွဲတွေကျင်းပနေတဲ့ကာလအတွင်းလွတ်တော်နားချိန်စနေတနင်္ဂနွေနေ့တို့မှာဒေါအောင်ဆန်းစုကြည်ကရှမ်းပြည်ခီးစဉ်ကိုတွားရောက်ခဲ့တာဖြစ်ပြီးမနေ့ပြန်တနင်္ဂနွေနေ့တောင်ကြီးမှာဟောပြောပွဲအပြီးမှာတော့တနင်္လာနေ့လွတ်တော်တက်ဖို့နေပြည်တော်ကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်